အိန္ဒိယနိုင်ငံမှာပြီးခဲ့တဲ့24နာရီတွင်ကိုဗစ် -19 ရောဂါကူးစက်သူ 34,600 ကျော်ရှိခဲ့တယ်လို့အိန္ဒိယနိုင်ငံကဒီကနေ့ပြောပါတယ်အိန္ဒိယနိုင်ငံမှာကိုဗစ်ကူးစက်သူအရေအတွက်ဟာလွန်ခဲ့တဲ့ရက်တွေအတွင်းနေ့စဉ်လိုစံချိန်တင်တိုးလာနေတာပါတစ်ချိန်တည်းမှာကိုဗစ်လူနာတွေကိုအောက်ဆီဂျင်ပေးနိုင်ဖို့အိန္ဒိယဆေးရုံတွေအပြင်းထန်ကြိုးစားနေရပါတယ်အိန္ဒိယမှာကိုဗစ်ကပ်ရောဂါကူးစက်မှုထိန်းချုပ်နိုင်ရေးအတွက်ဤပညာပိုင်းနဲ့အထောက်ပံ့တွေပေးဖို့ကူညီဖို့ကြိုးစားနေတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရရဲ့ကပ်ရောဂါဆိုင်ရာထိပ်တန်းကြံပေးပုဂ္ဂိုလ်ဒေါက်တာအန်တိုနီဖောင်စီကစောင့်ကြားနေမှာပြောပါတယ်အစ္စရေးနိုင်ငံမှာတော့ကြာသပတေးနေ့ကကိုဗစ်ရောဂါကြောင့်သေဆုံးသူမရှိခဲ့ဘူးလို့အစ္စရေးကျန်းမာရေးဌာနကစောင့်ကြားနေမှာပြောတာကြောင့်ဒါဟာဖြင့်ဆယ်လအတွင်းပထမဆုံးအချိန်အစ္စရေးမှာကိုဗစ်ကြောင့်သေဆုံးသူမရှိခဲ့တာပါကမ္ဘာတစ်ဝှမ်းမှာကိုဗစ်ရောဂါကူးစက်သူ 145.6 သန်းရှိနေပြီလို့ John Hopkins တက္ကသိုလ်ကိုဗစ်ကူးစက်မှုစောင့်ကြည့်ရေးဌာနကဒီကနေ့အစောပိုင်းမှာမှတ်တမ်းတင်ထားပါတယ်။အမေရိကန်ကကူးစက်သူ 32 သန်းနီးပါးနဲ့အများဆုံးဖြစ်နေပြီးအိန္ဒိယက 16.6 သန်းကျော်နဲ့ဒုတိယအများဆုံး၊ဘရာဇီးကတော့ 14.2 သန်းနဲ့တတိယအများဆုံးကူးစက်ခံထားကြရပါတယ်ရှင်။